လောင်နိုင်ငံဗီယက်ကျင်းမြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအပြီးတရုတ်ရုရှားဂျပန်တောင်ကိုရီးယားစတဲ့ဆွေးနွေးပွဲနိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့ဒီနေ့တောက်ကြနေ့တီးကြားစီတွေ့ဆုံနေပြီးတော့မြန်မာနိုင်ငံအတွက်လက်နက်ကင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကအဓိကပြောဆိုဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်
What is happening in the South China Sea, DPRK, Israel, Gaza?
တောင်တရုတ်ပင်လယ်မှာဖြစ်ပျက်နေတာမြောက်ကိုရီးယား၊အစ္စရေး၊ဂါဇာပင်လယ်နီနဲ့မြန်မာနိုင်ငံကဖြစ်ပျက်နေသမျှဒီဒေသတွင်းဒီနဲ့ကမ္ဘာတည်ငြိမ်ရေးအပေါ်မှာဆက်နွယ်ရိုက်ခတ်နေတဲ့အကြောင်းနယူးဇီလန်နိုင်ငံသားရေးဝန်ကြီးဝင်းစတန်ပီတာကအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့ဒီနေ့တွေ့ဆုံချိန်မှာပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခဖြည့်ရှင်ရေးအာဆီယံအဖွဲ့ကြီးကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထည့်ဖော်နိုင်ရေးအပြင်ဒေသတွင်းနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စတွေကလည်းဒေသတွင်းအစည်းအဝေးတွေမှာလွှမ်းမိုးနေတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဒီနေ့ဗီယက်ကျင်းမြို့တော်မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့လည်းတီးခြားတွေ့ဆုံခဲ့သလိုရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းတီးခြားဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။ဒီအစည်းအဝေးအတွက်မှာလည်းဒေသတွင်းတည်ငြိမ်ရေးနဲ့မြန်မာနိုင်ငံရေးကိုထည့်သွင်းဆွေးနွေးနိုင်တယ်လို့ဒေသတွင်းအကဲခတ်တွေကညွှန်လင်းထားကြပါတယ်။၃ရက်ကြာကျင်းပတဲ့အာဆီယံအစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်လည်းတက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ထားပြီးတော့အမေရိကန်ပြည်ထောင်စုကလည်းဒီဆုံးဖြတ်ချက်ကိုထောက်ခံထားပါတယ်။အခုအာဆီယံအစည်းအဝေးမှာတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအဆင့်မြင့်အရာရှိ2ဦးတက်ရောက်ခဲ့ပါတယ်ခင်ဗျာ။